ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူ့အခွင့်အရေးချိုးဖောက်မှုတွေအတွက်လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကိုမြန်မာသမ္မတရုံးကဒီကနေ့ဖွဲ့စည်းပေးလိုက်ပါတယ်။ဒီကော်မရှင်ကိုမြန်မာနှစ်ဦးနိုင်ငံသားတဦးနဲ့ဖွဲ့ဖို့အရင်မေလကုန်ကကြေညာခဲ့ပေမဲ့အခုတကယ်ဖွဲ့ချိန်မှာနိုင်ငံသားနှစ်ဦးပါလာတာတွေ့ရပါတယ်။အခုလိုနိုင်ငံသားပါဝင်မှုအပေါ်ကန့်ကွက်မှုတွေရှိတဲ့အထက်ကအခုလိုပိုးပြီးပါလာတဲ့အနေအထားပေါ်မှာကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ
်။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်မှာအာစာကျန်းဖက်ဖွဲ့တိုက်ခိုက်မှုပြီးမြမအစိုးရတပ်တွေဘက်ကနယ်မြေရှင်းလင်းလုပ်ရမှာလူခွင့်ချိုးဖောက်မှုတွေအကြီးအကျယ်ရှိခဲ့တယ်လို့ကုလသမဂ္ဂလူကြုံရေးကောင်စီနဲ့နိုင်ငံတကာဘက်ကဆွဆွဲမှုတွေဖိအားတွေများလာချိန်မှာမြမအစိုးရဘက်ကအခုလိုလွတ်လပ်တဲ့စုံစမ်းရေးကော်မရှင်ဖွဲ့စည်းဖို့ပြီးခဲ့တဲ့မေလ31ရက်နေ့မှာကြေညာခဲ့တာပါအခုလိုကြေညာခဲ့ရမှာနိုင်ငံတကာဘက်ကယုံကြည်မှုရလာရေးနိုင်ငံခြားသားတူနဲ့မြမနှူပေါင်းဖွဲ့ဖို့မြမသမရာယုံကရည်မှန်းခဲ့ပေမဲ့နိုင်ငံသားပါဝင်မှုပေါ်တက်မတော်ပါဝင်အတက်ခံရခိုင်ပါတီတွေဘက်ကလွှတ်တော်မှာကန့်ဝတ်ခဲ့တာကြောင့်အချိန်တစ်ခုကြာညှိနှိုင်းခဲ့ရကနေအခုတော့နိုင်ငံသားနောက်တူပါထပ်ပို့ပါလာခဲ့တာပါအခုလိုပါလာတဲ့နိုင်ငံသားနှစ်ဦးထဲမှာဖိလစ်ပိုင်နိုင်ငံကဒုနိုင်ငံရေးဝန်ကြီးဟောင်းရိုဆာရီယိုမဲလာနိုကဥက္ကဋ္ဌအဖြစ်တာဝန်ယူထားပြီးဂျပန်ကကုလသမဂ္ဂဆိုင်ရာအမြဲတမ်းကိုယ်စားလှယ်ဟောင်းကင်ဆိုအိုရှိမားကအဖွဲ့ဝင်ဖြစ်တာဝန်ယူထားပါတယ်အဲ့ဒီတော့အခုလိုနိုင်ငံသားတူအပူပါပြီးဖွဲ့စည်းလိုက်တဲ့အတွက်အရင်ထစ်ခဲ့တဲ့မကျေနပ်မှုတွေညှိနှိုင်းလို့ပြည်လဲသွားပြီလားလို့မေးရမှာရခိုင်ပြည်နယ်လူသားချင်းစာနာမှုဆိုင်ရာကွန်ရက်ထပ်ပွင့်ရဲ့အဖွဲ့ဒုက္ခတဒေါက်တာဝင်းမြတ်ရေးက
ကျွန်တော်တို့ကတော့ကျွန်တော်တို့ကလုပ်ထိုက်တဲ့အလုပ်ကြီးအကုန်လုံးလုပ်နေရဲ့။နောက်အစိုးရအနေနဲ့နိုင်ငံအတွက်ကိုကောင်းတဲ့ကြွေးခေါ်ယူဆနေရူးသားသားပေါ့နော်။ရူးသားသားနဲ့ကျွန်တော်တို့ကတော့ဟိုကောင်းတဲ့လုပ်ငန်းတွေလုပ်ဆောင်နေရပဲ။ကျွန်တော်ဒါပဲကျွန်တော်ပြောလို့ရတယ
်။ဒါအပြင်ကုလသမဂ္ဂတွေ့ရင်မှုချုပ်ကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဖွဲ့ဝင်ဦးအေးလွင်ကလည်းအခုလိုနိုင်ငံသားတူနောက်ထပ်ပို့ပြီးကော်မရှင်ဖွဲ့စည်းခဲ့တဲ့အပေါ်မှာ
သူတို့အတွင်းပိုင်းမှာတော့ဘယ်လိုရှိလဲတော့မသိဘူးပေါ့နော်ဒီကြောင့်တဲ့နေကတော့ရှင်ဒီကော်မရှင်ဖွဲ့မဲ့ကိစ္စကိုသမ္မတနဲ့တကွာကုလကာလို plus ပေါ့လေတာနေပြီးတော့သူတို့ဆွေးနွေးကြပြီးတော့ဗျာသူတို့ကြည့်ကြည့်လေလို့ဆွေးနွေးခဲ့တဲ့ဆိုတဲ့သဘောရှိတယ်နဲ့သူပဲအဲ့ဒါကြောင့်ပဲဖြစ်သွားလိမ့်မယ်သူပဲအ
ဲ့ဒီတော့ဒီနေရာမှာဒေါက်တာစူရာကီရဲ့စံတရားထိုင်းဦးဆောင်တဲ့ရခိုင်ပြည်နယ်လူသားချင်းစာနာမှုဆိုင်ရာအကောင့်ထဲဖော်ရေးအဖွဲ့အကြံပေးကော်မရှင်ဖွဲ့ဝင်တူဦးဖြစ်တဲ့ထိုင်းသမ္မတကြီးဟောင်းကော့ပဆတ်ချူတီကူဒီကော်မရှင်အတွက်ရုံးလေပတ်ဖို့ဘတ်ဂျက်မရှိတာကြောင့်ပြန်နှုတ်ထွက်သွားတာမျိုးအခုဒီတစ်ခါကော်မရှင်အသစ်မှမဖြစ်အောင်ဘလို့အစည်းအဝေးတွေရှိနိုင်ပါလဲလို့မေးရမှာဦးဝီလင်ကဆက်ပြီ
းအခုဒီဖွဲ့လိုက်တဲ့ဟာစုံစမ်းစစ်ဆေး independent body တော့ဖြစ်ရမယ်။ဟောအဲ့ဒါကြောင့်ဟိုအဲ့ဒီလို entity တစ်ခုရပ်တည်နိုင်မှုအတွက်လိုအပ်တဲ့အစီအမံလည်းအချိန်အောင်ကျွန်တော်ယူလိုက်တယ်လို့ဆိုတော့ချိန်ညာထားတယ်တကယ်ဖွဲ့တဲ့ဟာအချိန်ကျွန်တော်ယူတော့ကျွန်တော်စိတ်ပြေဆက်လက်ကြတော့လောက်ထားတာရှိပါလိမ့်မယ်လို့ယူဆရပါတယ
်။တကယ်တော့အခုလိုကော်မရှင်ဖွဲ့မဲ့ကိစ္စကိုတက်မတော်နဲ့တူရခိုင်ပါတီတွေဘက်ကလွှတ်တော်အတွင်းကန့်ကွက်မှုတွေရှိလာခဲ့ပြီးနောက်ဆုံးပြီးခဲ့တဲ့ဇွန်လဆက်မှာသမရဦးဝင်းမြင့်နိုင်ငံတော်တိုင်းပြည်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ပါတဲ့လုံခြုံရေးဆိုင်ရာထိပ်သီးဆွေးနွေးပွဲမှာဆွေးနွေးခဲ့ပြီးအခုလိုဖွဲ့စည်းလိုက်တာဖြစ်ပါတယ်ခင်ဗျာ
ကိုဝင်းမင်းပါရှင်